ကမ္ဘာ့ဖို့တန်ကျင်းသစ်ပေါက်ရောက်တဲ့မြန်မာနိုင်ငံဟာတတော်အပြုံးဒီဆုံးတနိုင်ငံဖြစ်နေပြီးတတော်ကျွမ်းဝိုင်းတဲ့ကျိုးပြင်ကာကွယ်ဒေါ်တွေကတတော်ပြုံးဒီတဲ့နေရာတွေမှာပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့လူမှုကိုသစ်ပင်စိုက်ပျိုးဖို့နိုင်ငံတော်ကစိုက်ပျိုးနေရာတွေတတ်မှတ်ပေးနေပါတယ်။အစိုးရအဘော်သတင်းစာတွေကတဆင့်ဘယ်ပုဂ္ဂိုလ်ဘယ်လုပ်ငန်းရှင်တွေဒီစီမ နီးစပ်သူလို့လူပြောများနေတဲ့ဥတေစပိုင်း True Trading နဲ့တတော်ဆိုင်တဲ့နေရာမှာပါဝင်နေပြီးဖြိုးစီသူ Trading ကျောက်စိမ့်ဘရင်နဲ့ဘရင်မကုမ္ပဏီတွေကိုလည်းသပင်ဆိုင်တဲ့ကဏ္ဍမှာတွေ့နေရပြန်ပါတယ် Trading ဆိုတဲ့စကားရဟာအယောင်အဝယ်လုပ်ငန်းရှင်တွေသုံးတဲ့ဝေါ်ဟာရာမျိုးဖြစ်ပြီးကျောက်စိမ့်ဘရင်ဘရင်မဆိုတဲ့နာမတွေကလည်းဘယ်လုပ်ငန်းတွေနဲ့နှိမ့်ပယ်နေသလဲဆိုတာအလွယ်တကူခမန်းလို့ရနိုင်ပါတယ်ဒီလိုလုပ်ငန်းရှင်တွေကခုရေတွင်တူခုရေကြီးပောက်လို့မရတဲ့ကျွန်းပင်တွေစိုက်ပျိုးနေတာပါစီးပွားရေးကိန်းဂဏန်းတွေကိုအမြဲတစေအာယုံထားတတ်သူတွေကိုတပင်တွေစိုက်ခွင့်ပေးလိုက်တဲ့အကြောင်းသတော်အရာရှိတူကလည်းပြောပြပါတယ
်ပုဂ္ဂလိကလည်းခွင့်ပေးလိုက်ပြီးစာချုပ်နဲ့အစိုးရနဲ့သူတို့နဲ့ဘလောက်ရကနဘလောက်ရကနဘာဟုတောက်တူးတယ်လို့ပေါ့ဆက်ဆက်သဘောမျိုးပေါ့
20ရာစုအစောပိုင်းနောက်ကဆိုမြန်မာနိုင်ငံမှာတစ်တော့က80ရာခိုင်နှုန်းဖုံးလွှမ်းခဲ့ပြီး1988ခုနှစ်မှာ59ရာခိုင်နှုန်းနဲ့1990ပြည့်လွန်နှစ်ပိုင်းတွေမှာတော့တစ်တော့ဖုံးလွှမ်းနှုန်းက36ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂကမြန်မာနိုင်ငံတစ်တော့ဖုံးလွှမ်းတဲ့ area လားတိုင်းနှုန်းကပါဝင်ခဲ့ဘူးတဲ့တစ်တော့အရာရှိကတော့
တစ်တော့ဖုံးလွှမ်း areaခါလာလဲ59ရာခိုင်နှုန်းတခါလာလဲ40ရာခိုင်နှုန်းကျွန်တော်တို့86ကလေးကကုလသမဂ္ဂတိုင်းလာအဲ့ဒီကလေးက300ရာခိုင်နှုန်းပဲကျွန်တော်တို့ကုလသမဂ္ဂကဟောမာပြီးအစိုးရနဲ့ဘယ်လိုကြည့်ရလဲတရားဝင်မထုတ်ပြန်ဘူးကျွန်တော်တို့ဒါလိုက်တော့တိုင်းနေတဲ့လူတွေကိုပဲဒီသတင်းဆက်လက်ထုတ်ပေးတာအခုဆိုလို့ရှိရင်တော့စဉ်းစားတာကြည့်ပြီးတော့တက်တော့ဖုန်းလိုင်းဧရိယာဘယ်လောက်ရှိမလဲအဲ့ဒီဖုန်းလိုင်းဧရိယာမှာအခုတန်တက်တယ်ဘယ်လောက်ရှိမလဲ
သက်ခရီး2000ပြည့်နှစ်ရောက်လာတဲ့အခါမြန်မာနိုင်ငံဟာကမ္ဘာမှာပတ္တယမြောက်တစ်တော်အပြုံးဒီဆုံးနိုင်ငံဖြစ်ပြီးဖြန်းမြပြောရရင်တစ်နှစ်ကိုတစ်တော် student area 8000ပြုံးဒီနေတယ်လို့ဆိုပါတယ် Global Witness တို့အဖွဲ့အစည်းမျိုးတွေကမြန်မာနိုင်ငံမြောက်ဖြားကချင်ပြည်နယ်ကနေတရုတ်နိုင်ငံကိုသစ်တွေတကားမရှိဓာတ်မရှိခိုးထုတ်ခြင်းနဲ့ခိုးထုတ်တာတွေကိုဖော်ပြတာတွေလည်းရှိပါတယ်Tim Midway အတွက်တမန်ရက်သူရက်သားတွေတတော်ကျိုးဝိုင်းတွေကသစ်တွေခိုးဝင်ခုတ်လဲတာမျိုးရှိပေမဲ့တစ်ဖက်နိုင်ငံအထိခိုးထုတ်နိုင်တဲ့အင်အားတော့ရှိကြတာမဟုတ်ဘူးလို့ဒေသခံတွေကပြောကြပါတယ်။တရားဝင်နီးနဲ့ရောတရားမဝင်နီးနဲ့ပါခုတ်လဲခံနေရတဲ့သစ်ပင်တတော်ရဲ့အကျိုးသိရှိနားလည်တဲ့လူတွေရှိသလိုမသိလိုက်မသိပါပါနေထိုင်လူတွေလည်းရှိပေမဲ့ရာသီဥတုပုံစံပြောင်းလာတာကိုတော့လူတိုင်းသတိထားမိလာပါတယ်။ဒါကိုပြောပြသူကတော့ Emerald Green မြသားလွင်ပြင်ပရဟိတအဖွဲ့ဝင်ကဗျာဆရာစုသစ်နီရယ်ပါ
။ဟိုလူတိုင်းပေါ်လေခံစားရတာကအဲ့ဟိုနေကြီးရတယ်ဆက်ပြင်းပြင်းခိုင်းနေဘူးလဲဆိုကျွန်တော်တို့ပမာတွေတောင်းနေတာ။ဟုတ်ရဲ့ဆက်ပြင်းပြင်းဒီနှစ်မှာမိုးစဝင်နေတာမိုးကြိုးတော်တော်ဖြစ်တယ်။နောက်လေရလေလမ်းကြောင်းကြီးပွင့်သွားတယ်ပဲ။အဲ့လိုဟောဆိုလိုက်ရတော့
2008နာဂျစိုက်ကလုန်းမုန်တိုင်းတန်ကြောက်ရှီးကလေးကမမရက်ခဲအကိခဲအလက်အရွက်ဝေစာဆိတ်ဆူခဲ့တဲ့နှစ်ရာကျော်တပင်ဦးကြီးတွေသူရဲ့တပင်ကြီးတွေပြိုလဲသွားတဲ့ရန်ကုန်မြို့မြင်းတွင်ဟာလဲအပြောင်းလဲကြီးပြောင်းလဲလို့သွားပါပြီ
အခုရန်ကုန်ဆိုရင်ကျွန်တော်အတိုက်ခံအခုချောင်းသွားဆိုကျွန်တော်တရားပြီးတော့ကိုတော့ဆိုရင်ရှင်တို့ပြားပဲလှမ်းမမြင်အောင်အခုရှင်တို့ပြားပဲလှမ်းမြင်နေရတပင်အကြီးမျိုးတွေမရှိတော့ဘူးဖရက်တိုက်ဆိုရင်အပေါ်မှာပေါ်သွားပြီမရန်ကုန်မှာဆိုရင်လေးလောက်ဒီတက်ပင်အဟိုတက်ပင်တရာလောက်ပဲရှိရတယ်အပေါ်ထွန်ကျွန်ထွက်နေတဲ့အပင်အကြီးကြီးတွေမရှိတော့ပြီးတော့ဟိုပဲပင်လေဘက်တို့ဟိုအဲ့လေကာတွေကိုတော့ကျွန်တော်ထင်တယ်ခါလာကြီးဖြစ်သွားလေတိုက်ရင်ဟိုတစ်ခေတ်ကိုဆိုင်ဘောလေးဟောတစ်ခါလေးဟောဟောဟောဆိုရခါလာတာပဲ
မြတ်သားလွင်ကြီးဟာတက်ပင်တွေလိုက်ဆိုင်နေတဲ့အဖွဲ့ဖြစ်ပါတယ်စေတနာရှင်တွေပြီးတဲ့မျိုးစေ့တွေကိုအဖွဲ့စီနဲ့ရယူပြီးတက်ပင်တွေစိုက်ပျိုးနေတာပါဒီစေတနာဝန်ထမ်းပရဟိတအဖွဲ့ကတော့လုံငန်းရှင်ကြီးတွေလိုတစ်တော်ကျိုးဝိုင်းတွေနားလည်းမကတ်နိုင်ကျိုးဝိုင်းအပြင်ဘက်လည်းမရောက်နိုင်စီပင်ပါရအဲ့ဥပဒေနဲ့ညီစွန်းနိုင်တာမို့အများပြည်သူသွားလာတဲ့နေရာတွေမှာလည်းတပင်မဆိုင်နိုင် ဆိုင်ပြီးရင်ရေရှည်ထိမ့်သိမ့်မှုလဲလိုရာမှုဖုံးတော်ကြီးเจ้าတွေမှာညာသားလွင်ပြင်ဖန်တီးနိုင်မှုစ조사ကြရပါတယ
်ပငန်းကျွန်းကြီးမှာဟိုဘက်ဟိုဒုံမြောက်ဟိုဘက်အဲ့ဘက်မှာတကူဖုံးရုံကြောင့်တော့တွေ့ရအဲ့တော့အဲ့ဆရာတော်လေးတွေပေါ့လေသူကပင်ပြန်တတ်ပြီပေါ့တိတိလင်္ကာပြန်လာတဲ့ဆရာတော်တပါးတို့အဲ့ဆရာတော်ဆိုသူကเจ้าတစ်တီဆောက်တာပေါ့เจ้าတစ်တီဆောက်တဲ့ခါကျတော့သူတစ်ပင်လို့တယ်ဆိုတော့အဲ့ဒီပါပငန်းကျွန်းမှာတကူတော့ဟိုဆဲကူပဲဆွဲရတယ်လက်ကူမှာအဲ့လိုပဲဖုံးကြောင်းလေးတွေဟိုစောင့်နေတာဟိုတကယ်လဲခွင်းတီတီကြီးတွေပဲပြန်လာလူတွေကြီးကျတော့လေရုံးဝဆိုင်လို့မရအောင်အခုမြောက်ကလာမှကျွန်တော်ဆိုင်တယ်ဆိုတော့အဲ့ဒီမှာရေကန်ကြီးနေရှိတယ်အဲ့ရေကန်နဲ့ပတ်ဆံတယ်အခုဆိုင်တာဒါပရမသုံးမကျွန်တော်ထင်တယ်မျိုးလေးဆိုင်တာတော့ကျန်တဲ့ဟာကအခုတော့အဲ့လိုနေရာလိုက်ရှာပြီးဆိုင်ရတယ်အမှန်အားဖြင့်တော့မလွယ်ဘူးသူပါလို့ရှင်းပြတာဥပဒေတရားလမ်းမေးတဲ့ဆက်လို့မရဘူ
းဒါရင်မကသူတို့ဟာကုမ္ပဏီကြီးတွေလို့ကျိုးမင်တွေစိုက်ပျိုးတာမဟုတ်ပဲပမာအေးရတဲ့အပင်အသီးရတဲ့အပင်တွေပဲစိုက်ပျိုးနိုင်ကြတာပါမြမဂုံဆောင်ကျိုးမင်စိုက်တယ်ဆိုတာကလည်းမျိုးစေ့ကောင်းရဖို့လိုတယ်လို့တတော်ပညာရှင်တွေကပြောပါတယ်ဒီကျိုးမျိုးစေ့နဲ့ပတ်သက်လို့ကတော့နောက်အခွင့်အသင့်တဲ့အခါတင်ပြပါမယ်ရှင်